ဖြစ်ပြောင်းကလေးငယ်တွေရဲ့တင်ကြားရေးစင်တာတွေပိတ်သိမ်းလိုက်တာပေါ့ဆိုရင်ပူပန်ကြောင်းထိုင်းပြည်နယ်ဝန်ကြီးဌာနအနေနဲ့ဒီကိစ္စကိုပြန်လည်သုံးသပ်ပေးစေလိုကြောင်းစက်တင်ဘာလ10ရက်နေ့မှာထိုင်းနိုင်ငံအမျိုးသားဒုက္ခရေးကော်မရှင်ကကြေညာချက်ထုတ်ပြန်ခဲ့ပါတယ်။ VOE သတင်းတောက်မိုင်းအေးမာကဒီသတင်းကိုခုလိုပေးပို့ထားပါတယ်
။ဆူရတ်ဌာနီခရိုင်ဘန်ကောမြို့နယ်ထဲမှာဖွင့်ထားတဲ့ရွှေပြောင်းကလေးငယ်များရဲ့မြစ်တာရိတ်တင်ကြားရေးစင်တာကိုဆူရတ်ဌာနီခရိုင်ပညာရေးဌာနကနေစက်တင်ဘာလ4ရက်နေ့မှာပိတ်သိမ်းလိုက်တဲ့အတွက်ရှိပြောင်းကလေးငယ်အများအပြားရဲ့ပညာရေးအခွင့်အလမ်းများဆိုးရှုံးခဲ့ရကြောင်းဒီအတွက်ထိုင်းနိုင်ငံရဲ့အမျိုးသားလူ့အခွင့်အရေးကော်မရှင် NHRC ဟာဒီအခြေအနေအပေါ်မှာစိုးရိမ်ပူပန်မှုဖြစ်ကြောင်းကြေညာချက်ထုတ်ပြန်ခဲ့တယ်ဆိုပြီးပညာရေးနဲ့ဖွံ့ဖြိုးတိုးတက်ရေးဖောင်ဒေးရှင်းကအမှုဆောင်ညွှန်ကြားရေးမှူးဦးထူးချစ်ကအခုလိုပြောပြပါတယ်
ဒီကတော့ကျွန်တော်တို့ဒီလူ့အခွင့်အရေးကော်မရှင်ကအဲ့ဒီကျွန်တော်တို့ပညာရေးဝန်ကြီးကိုအဲ့ဒီကြောင်းရေးပိတ်ခိုင်းတာနဲ့ပတ်သက်ပြီးတော့ပြန်ပြီးတော့သုံးတက်ဖို့ပေါ့အဲ့ဒါသူတို့အနေနဲ့ခိုင်းဆိုးရနေတဲ့ကလေးအခွင့်အရေးပေါ့နော်ဒီကုလသမဂ္ဂကလေးအခွင့်အရေးဆိုင်ရာစာချုပ်တွေလည်းထိုးထားတယ်အကြောင်းမို့အဲ့ကလေးတခုကသူတို့ရဲ့ပညာရေးဒီအလုံးတွဲဖြစ်ရမယ်ဆိုတဲ့ policy ရှိတယ်အဲ့ဒါတွေကကျွန်တော်တို့ဟိုဘယ်ကလေးပဲဖြစ်ဖြစ်ထိုင်းနိုင်ငံထဲမှာရှိနေတယ်ဆိုလို့ရှိရင်တရားဝင်ကြီးဖြစ်ဖြစ်တရားမဝင်ကြီးတခြားကလေးတွေပေါ့ထိုင်းကလေးတွေအခွင့်အရေးတန်းသူပညာသင်ဝင်ရှိတယ်ဆိုတဲ့ဟာတွေသူတို့ရေးထားတယ်နောက်တစ်ခုကဒီကလေးတွေကိုကျွန်တော်တို့15နှစ်ကျွန်တော်တို့ဒါပညာသင်ဝင်ရှိရမယ်ဆိုတဲ့ဟာတွေသူတို့ရေးထားတယ
်ဒီလိုအကြောင်းတွေပိတ်တာဟာကလေးငယ်တွေအတွက်အခွင့်အရေးဆုံးရှုံးကြောင်းလူ့အခွင့်အရေးကော်မရှင်နဲ့နိုင်ငံရေးပါတီဖြစ်တဲ့ပြည်သူ့ပါတီကလည်းထောက်ပြခဲ့ပါတယ်ဒီအခြေအနေပေါ်မှာထိုင်းပညာရေးဝန်ကြီးဌာနဘက်ကလည်းထိုင်းဥပဒေတိုင်းလှုပ်ဆောင်တာမျိုးအဖြစ်ပြန်လည်ရှင်းလင်းခဲ့တယ်လို့လည်းပြောဆိုခဲ့ပါတယ
်ဟောလူ့အခွင့်အရေးကော်မရှင်နေနဲ့ဟောကျွန်တော်တို့ဒီနိုင်ငံရေးပါတီတွေရဲ့ထောက်ပြချက်ပေါ့နော်ဒါကျွန်တော်ကလေးအခွင့်အရေးတွေနဲ့ထိုင်းနိုင်ငံရဲ့ Education for All policy ကိုထိခိုက်တယ်။ဒါကြောင့်မလို့ပြန်လည်စီစစ်ပါဆိုပြီးလုပ်ပါဆိုပြီးတော့သူကအဲ့နှစ်ဖွဲ့လုံးကဒီနိုင်ငံဝန်ကြီးဌာနကိုတောင်းဆိုထားတယ်။ဆိုတော့အခုကသူတို့ကပြန်ရှင်းပြင်းလာပြီ။ Okay ။ဒါကျွန်တော်တို့ရှေ့ဆက်ဆံမှဆိုပြီးတော့စာပင်လို့မရဘူး။သူတို့ရဲ့ဒီလုပ်ပိုင်ခွင့်အလုပ်လုပ်ပိုင်ခွင့်လက်မှတ်တွေပါကရေးထားတဲ့အလုပ်ကံမျိုးစားနဲ့ကျွန်တော်တို့စာပင်လမ်းတွေကတခြားစီဖြစ်နေ။ဆိုတော့အဲ့ကြောင့်မလို့အဲ့ကိစ္စတွေပါသူတို့ထောက်ပြလာတယ်။သူကဝတ်ပါမိတယ်။စီစစ်တာတွေဖြစ်လာတယ်။သူတို့ဆိုလိုချင်တာကတော့ကလေးတွေရဲ့ပညာရေးကြောင့်မဟုတ်ဘူး။ကျန်တဲ့ကျွန်တော်တို့ထိုင်းဥပဒေချိုးဖောက်မှုကြောင့်ဖြစ်တဲ့ဆိုတဲ့ပုံစံမျိုးတွေနဲ့ဖြေရှင်းနေတာတွေ့ရတယ်ဆိုတာပြရတယ်
။အခုဆိုရင်တက္ကသိုလ်တစ်ခုထဲမှာတောင်ပေါင်း63ကျောင်းရှိပြီးကျောင်းသားကျောင်းသူပေါင်း 18,000 ကျော်ပညာသင်ကြားနေကြတယ်လို့ထိုင်းတောင်ပိုင်းမှာလည်းမြစ်တာရိတ်စာသင်ကြားရေးစင်တာအပါအဝင်ပညာရေးစင်တာပေါင်း90ထဲမှနေရှိနေတာပါ။စာသင်ကြားရေးစင်တာများပိတ်သိမ်းလိုက်ခြင်းဟာထိုင်းနိုင်ငံအနေနဲ့နိုင်ငံတကာဝတ်တရားများနဲ့အာမခံချက်များကိုချိုးဖောက်ရာရောက်စေနိုင်တယ်လို့လည်းလူ့အခွင့်အရေးကော်မရှင်ကပြောဆိုထားပါတယ်။ထိုင်းနိုင်ငံအစိုးရနဲ့ပညာရေးဝန်ကြီးဌာနအနေနဲ့ဒီကလေးငယ်များကိုစင်စက်မပြတ်ပညာသင်ကြားခွင့်ရရှိစေဖို့လမ်းစဉ်များစီမံဆောင်ရွက်သင့်ကြောင်းထိုင်းလူ့အခွင့်အရေးကော်မရှင်ကထောက်ပြထားပါတယ်ရှင်။